မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာအင်္ဂါနေ့က VOA American တန်ယုံချုပ်ကိုလာရောက်ပြီးတော့ VOA မြန်မာပိုင်းမိသားစုတွေနဲ့တရင်တနည်းတွေ့ဆုံပြီးတော့ဩဝါဒစကားတွေလည်းပြောဆိုခဲ့ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ကို VOA မြန်မာပိုင်းအကြီးတန်း Editor ဦးကျော်စံတာကတီးတန့်တွေ့ဆုံမေးမြန်းခွင့်လည်းရခဲ့ပါတယ်။ဒီတွေ့ဆုံမေးမြန်းခန်းကိုအခုအပြည့်အစုံနားဆင်ကြရပါတော့မယ်ရှင်။
ဒေါက်တာဆန်းစုကြည်ခင်ဗျာအခုတော့ကျန်းကျန်းမာမာတွေ့ရလို့အထူးဝမ်းသာပါတယ်ကျွန်တော်တို့ VOA ကိုတွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ပထမဆုံးမေးရင်လည်းမေကွန်ကလူတိုင်းစိတ်ဝင်စားတဲ့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့မေကွန်ပါပြုပြင်ပြောင်းလဲရေးဆိုတာအစံသာကြားနေရတယ်တကယ်တမ်းပြောင်းလဲသွားတာဘာမှမတွေ့ရသေးဘူးလို့လူတွေကပြောကြပါတယ်တချို့ကလည်းစာနေစင်းလွလမ်းမှုတွေနည်းနည်းပါးပါးရှိလာတယ်လူတွေပြောရဲဆိုရဲရှိလာတယ်လည်းပြောကြပါတယ်ဆိုတော့ဒီပြုပြင်ပြောင်းလဲမှုအခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်တာဆန်းစုကြည်ရဲ့သဘောထားကိုကြားပြသခင်
ပြပြပြောင်းလဲလုံးဝမရှိဘူးဆိုတာမဟုတ်ပါဘူးပြပြပြောင်းလဲရှိပါတယ်ဒါပေမဲ့လည်းဟိုပြည်သူတွေအတွက်အများကြီးတော့ဖတ်ပြီးတော့လူသေးတာပေါ့နော်ကျမတို့နိုင်ငံကတကယ်ပဲဒီမိုကရေစီနိုင်ငံတစ်ခုဖြစ်ဖို့ဒီမိုကရေစီလူ့အဖွဲ့အစည်းတစ်ခုဖြစ်ဖို့ဆိုလို့ရှိရင်တော့ထပ်လုပ်စရာတွေရှိသေးတာပေါ့ဒါပေမဲ့ပြပြပြောင်းလဲလုံးဝမရှိဘူးဆိုတာဒါတော့မဟုတ်ပါဘူးဒါတော့နည်းနည်းတစ်ဖက်ဆောင်းနေအမြင်လို့ကျမထင်ပါတယ
်ဆိုပြည်သူလူထုထဲကိုပြပြပြောင်းလဲရောက်လာဖို့အတွက်အဓိကဘာတွေလို့ဖို့လူနေပါလဲပြန်လောလောဆယ်မှာ
ဟာလူတာတွေကတော့အများကြီးပဲအဓိကကတော့ကျမတို့ပြည်သူတွေရဲ့ကဆင်းရဲနေတဲ့အခြေအနေကိုပို့ပြီးတော့ကောင်းလာအောင်လုပ်ရမယ်ကျမတို့လက်တွေ့ကြကြပြောရမယ်ဆိုလို့ရှိရင်ကျမတို့ကျမရဲ့ပေါ့နော်ဟိုကော်မှုမြို့နယ်မှာဆင်းပြီးတော့ဝင်ဆင်းလေ့လာတဲ့အခါကျတော့တိတ်အရေးကြီးနေတာဘာလဲဆိုတော့လမ်းပတ်ဆက်သွယ်ရေးရယ်အလုပ်ရရှိရေးရယ်ရေရရှိရေလေရရှိရေတောင်မှဒါကျမတို့နိုင်ငံအနေနဲ့တော်တော်များများမှာဒါအခက်အခဲတစ်ခုပါပဲ။နောက်ပြီးတော့ကျမရေးပညာရေးပေါ့
။နောက်တစ်ခါဥပဒေပြုအနပိုင်းအဖွဲ့ဖြစ်တဲ့လွှတ်တော်ပေါ့ခင်ဗျာ Legislature သူကအစားတော့ rubber stamp လို့အင်္ဂလိပ်လိုပြောကြတယ်။ဒါလက်ညှိုးထောင်ကောင်းမြတ်ပါလီမန်သားဖြစ်တယ်။ဆိုတော့အခုအဲ့ဒီထက်တိုးတက်မဲ့အရေးအယံနည်းနည်းများတွေးလာရပါပြီလား။ဘာကြောင့်တလောတုန်းကသူတို့ကဟိုဟာဖွဲ့စည်းပုံကွန်မြူနကိုသူရဲ့ဆန္ဒနဲ့ဖယ်ရှားနိုင်ခဲ့တယ်ဆိုတော့ဒါပေမဲ့တချို့ကလည်းဒါဟာ executive ရဲ့ head နဲ့ legislature speaker နဲ့ပုဂ္ဂိုလ်ရေးတန်ဆိုင်မှုသာဖြစ်တယ်လို့လည်းသုံးသပ်ကြပါတယ
်အဲကျမကတော့ဒီလိုလို့မထင်ပါဘူးဒါဟာဖွဲ့စည်းပုံအခြေခံဥပဒေအရပေါ့နော်လုတ်ပိုင်ခွင့်နဲ့ဆိုင်တဲ့ဟာပဲဒါလည်းဒေသရှာဥကျော်စံသားပြောတဲ့မင်းခွန်းတွေဘာတွေကိုနားထောင်ကြည့်မယ်ဆိုလို့ရှိရင်ဥပဒေပိုင်းဆိုင်ရာကျမတို့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကလည်းဝင်ပြီးတော့ပြောတာရှိပါတယ်ဥပဒေအကြောင်းအရာဘယ်လိုဖြစ်ခဲ့တယ်ဆိုတာအဲ့တော့လက်ညှိုးထောင်ခေါင်းငိမ့်ဆိုတာတော့ဘယ်ဟုတ်နိုင်မလဲဘာဖြစ်ဆိုတော့ကျမတို့က NLD တွေရှိနေတယ်ကျမတို့ကလက်ညှိုးထောင်ခေါင်းငိမ့်မှာမလုပ်ဖက်အဲ့လိုမလုပ်တဲ့တခြားကိုယ်စားလှယ်တွေလည်းရှိပါတယ
်ဆိုတော့အဲ့ဒီအုပ်ချုပ်ရေးအကြီးအကဲတန်းပေါ့လေလွှတ်တော်ဥက္ကဋ္ဌနဲ့ပြန်ဆိုင်မှုရှိရဲဆိုတာကတော့အလားအလာကောင်းပါသလားနိုင်ငံတစ်ခုရဲ့နိုင်ငံရေးစနစ်တော့ healthy ဖြစ်ပါသလား
ဒီဟာလေအဲ့ဒီလိုပေါ့နော်ပုံကိုရေးအမြင်နဲ့ဝိုင်းမြင်တာမကောင်းပါဘူးတကယ်ဆိုလို့ရှိရင်တော့ဒီလိုအုပ်ချုပ်ရေးပိုင်းဆိုင်ရာနဲ့ဥပဒေပြုပိုင်းဆိုင်ရာကြားထဲမှာပြောရတာဆိုရတာဒါညင်းရတာခုံရတာဖြစ်တယ်ဆိုတော့ဒါဒီမိုကရေစီနိုင်ငံတွေမှာဖြစ်လေဖြစ်တာရှိတာပဲအခုဟိုဒီအမေရိကန်ပြည်ထောင်စုမှာတောင်မှဥပမာဆိုရင် budget နဲ့ပတ်သက်လို့အုပ်ချုပ်ပိုင်းဆိုင်ရာနဲ့ဒီဥပဒေပြုပိုင်းဆိုင်ရာမှာညညခုံရဆိုတဲ့ချိန်တစ်ခါတုန်းကဆိုလို့ရှိရင်ဝန်ထမ်းတွေတောင်မှလာခမပေးလာရတဲ့အထိဖြစ်သွားတယ်မလားအဲ့တော့အဲ့ဒါမျိုးကတော့ဖြစ်နေဖြစ်တာပဲတခုတော့ရှိတာပေါ့ကျမတို့နိုင်ငံအတွက်ဒီမိုကရေစီလွတ်ပုံလုံးကြီးတွေကတိတ်ပြီးတော့စိမ့်နေသေးတဲ့အခါကျတော့ဒီဟာတွေကိုအစိုးရင်လွန်တဲ့ဟာတွေလည်းရှိတယ်နောက်ပြီးတော့ဘေးကလည်းဝိုင်းပြီးတော့ပုံကိုရေးပြဿနာလို့ဖြစ်ပေါ်အောင်လို့မြင်ကြလို့ပဲလားအဲ့လိုဖြစ်အောင်လို့တိုက်တွန်းကြလို့ပဲလားဒါမျိုးလေးတွေကတော့ရှိတာ
ဟုတ်ကဲ့နောက်တစ်ခုကဒေါန်ဆန်းစုကြည်ရွေးကောက်ပွဲဝင်စဉ်တုန်းကပြောခဲ့တဲ့အဓိကရွေးချက်သုံးခုဖြစ်တဲ့ဖွဲ့စည်းပုံကိုပြင်မယ်စစ်တပ်ရဲ့ပါဝင်မှုတဖြည်းဖြည်းဖယ်ရှားထိုင်အောင်ကြိုးစားမယ်နောက်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးရမယ်အောင်ကြိုးစားမယ်ဆိုတဲ့ကိစ္စတွေအဲ့ဒီကိစ္စတွေကိုဆောင်ရွက်နိုင်ဖို့ကောအတော်ခီးဝေးပါ
အကျွန်းနဲ့ပြန်ပြန်မယ်ကျမတို့ကပထမအဦးဆုံးကတရားဥပဒေစိုးမိုးရေးလို့ပြောပါတယ်နောက်ပြီးမှပြည်တွင်းညင်ကြရင်နောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေစိုးမိုးရေးအဲ့မှာကျမတို့ကအဓိကဖွဲ့စည်းပုံအခြေခံဥပဒေစိုးမိုးပြည်ရေးပေါ့နော်ပြည်ပြည်ရေးမှာတက်ကိုဖယ်ရှားမယ်ဆိုတာဟာအဓိကမဟုတ်ပါဘူးကျမတို့ဟာဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းစံထားတွေနဲ့ကိုက်ညီအောင်လုပ်ဖို့ပါပဲအဲ့လိုလုပ်တဲ့နေရာမှာကျမတို့ဟာအဲ့ဒီတက်မတော်နဲ့ဥပပေါင်းဆောင်ရွက်သွားခြင်းနဲ့လို့ကျမဟိုရှင်းရှင်းလင်းလင်းပြောထားပြပါဘာပြတာပြတာဖြစ်ပါတယ
်ဆိုတော့အဲ့ဒီဟာတွေကိုဆောင်ရွက်ဖို့လာတရားဥပဒေစိုးမိုးရေးဆောင်ရွက်မဲ့ကိစ္စတို့ညဉ့်ညံ့ကိစ္စတို့တော့ခီးရောက်နေပါဘူးလား
တရားဥပဒေစိုးမိုးရေးကိုကျမတို့ပထမထားရတဲ့အကြောင်းရင်းကဘာလဲဆိုတော့တရားဥပဒေစိုးမိုးရေးမရှိဘဲနဲ့ပြည်တွင်းငြိမ်းချမ်းရေးဆိုတာမဖြစ်နိုင်ဘူးဆိုပြီးတော့ကျမတို့ယူဆလို့ပါပြည်တွင်းငြိမ်းချမ်းရေးကိုတောင်းပန်မထားလို့မဟုတ်ပါဘူးအဲ့တော့တရားဥပဒေစိုးမိုးရေးရရှိဖို့ဆိုတော့အခုကျမကတရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌဆိုတော့ဒါအလားလာကောင်းတယ်လို့ပြောရမှာပေါ့န
ောက်တစ်ခုကဒီနေ့နေ့လယ်ကလည်းတောင်ဆန်းစုကြည်ပြောတာကြားလိုက်ရပါတယ်တောင်ဆန်းစုကြည်တို့ဟာအဆူရမဟုတ်ဘူးအဆူရလိုအပ်တဲ့အကူအညီကိုငင်းငိုင်းအတွက်ကူညီဆောင်ရွက်ပေးမယ်ဆိုတာဒီနေ့ပြောသံကြားလိုက်ရပါတယ်ဆိုတော့တိုင်းရင်းသားတွေတော်တော်များများကတောင်ဆန်းစုကြည်ပါဝင်ပြီးတော့စစ်ဆက်ပြီးရင်ပို့ပြီးတော့ခီးရောက်မယ်သူတို့ရဲ့တိုင်းရင်းသားပြဿနာဖြစ်စီမှာလို့တကယ်ပဲယုံကြည်ကြပါတယ်အဲ့ဒီတော့တောင်ဆန်းစုကြည်ရဲ့သဘောထားကိုဘယ်လိုရှိပါလဲအဲ့ဒီကိစ္စမှာဝင်ရောက်ဖြစ်ချင်းပြနိုင်မယ်ထင်တယ်
ကျမကတော့ကျမရဲ့လုတ်ပေးနိုင်မများလုတ်ပေးချင်တာပဲဒါမှမဟုတ်ဒီဟာဟာတိုင်းရင်းသားတွေနဲ့အဆူရကြားမှာဆုံးဖြတ်ရတဲ့ဆုံးဖြတ်ရမယ့်ကိစ္စဖြစ်တယ်ကျမမနေ့တုန်းကလည်းပြောခဲ့ပါတယ်ကျမတို့အနေနဲ့ဒီလိုအခြေအနေမှာနိုင်ငံရေးအမြမထုတ်ချင်ဘူး။ဘာဖြစ်လို့လဲဆိုတော့အရေးကြီးတာကကျမတို့နိုင်ငံမှာပြည်တွင်းငြိမ်းချမ်းရေးရဖို့ပဲ။ဒီလိုပြည်တွင်းငြိမ်းချမ်းရေးရဖို့ကျမတို့တကယ်ကူညီနိုင်ဖို့ဆိုလို့ရှိရင်တိုင်းရင်းသားတွေရောအစိုးရဘက်ကရောလှူလာရမယ်။အဲ့ဒါမှကျမတို့ကနေပြီးတော့ဝင်ပြီးတော့ကူညီနိုင်မှာ။ကျမတို့ဟိုအဖွဲ့နိုင်ငံရေးအများထုတ်ဖို့အတွက်ကျမတို့သာလှုပ်ပေးမှဖြစ်မယ်ဆိုတဲ့သဘောနဲ့ကျမတို့မလှုပ်ချင်ဘူး။နောက်ပြီးတော့လည်းတကယ်ပဲကျိုးပိုင်းမှုတွေရှိနေလို့ရှိရင်အဲ့ဒီကျိုးပိုင်းမှုတွေကိုထိခိုက်တဲ့အလိုမျိုးလည်းကျမတို့မလုပ်ချင်ဘူး။ဒါပေမဲ့အချိန်မရွေးအဆင်သင့်မယ်ကျမတို့ကိုတုံးချင်တယ်ဆိုရင်တုံးပါဒါနိုင်ငံအတွက်တုံးတယ်ဆိုတာကျမလူလူချင်းချင်းနဲ့လက်ခံမယ်ကိစ္စပဲ
။သမရဥသိန်းစိန်အပါဝင်အစိုးရအဖွဲ့ဝင်တွေကအစားတော်ကပြောတော့တိုင်းရင်းသားပြည်ထောင်ပြင်ဆင်ရေးအတွက်တွဲဆုံဆွေးနွေးမယ်ခြင်းပြင်ဟာလွတ်တော်ဖြစ်တယ်လွတ်တော်ကတဆင့်လာပြီးဆွေးနွေးနိုင်တယ်လို့ပြောတာကြားပါရယ်တိုင်းရင်းသားတွေကတော့အဲ့လိုမျိုးပဲနဲ့မျက်နှာစုံကြီးတွေ့ချင်တယ်သုံးမွေးဆိုင်တွေ့ချင်တယ်ဒုတိယပင်လုံဆိုပြီးတော့သက္ကသံထွက်လာပါရယ်ဆိုတော့ဘယ်လန်းဟာပုံပြီးမှန်ကန်မယ်အဲ့လွတ်တော်မှာဖြစ်ရှိနိုင်မယ်အလားအလာပဲရှိပါသလား
အဲ့ဒီဟာလွတ်တော်ထဲမှာတိုင်းရင်းသားကိုယ်စားလှယ်တွေအများကြီးရှိပါတယ်အဲ့လွတ်တော်ထဲမှာတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တိုင်းရင်းသားကိစ္စတွေကိုဆွေးနွေးတာတွေပါတယ်လက်ရှိလည်းရှိခဲ့ပါတယ်တင်ပြတာတွေလည်းရှိပါတယ်အဲ့တော့လွတ်တော်ထဲမှာတော့လွတ်တော်နီးလွတ်တော်ဟန်နဲ့တိုင်းရင်းသားကိစ္စတွေကိုဂိုင်တွဲနေပါတယ်ဒါပေမဲ့ခုနကပြောသလိုပေါ့နော်တချို့ကဒီအုပ်ချုပ်ရေးဘက်ကနေပြီးတော့လွှတ်တော်အတွင်းမှသာဖြည့်ရှင်းရမယ်ပြောတယ်ဒါပေမဲ့တိုင်းရင်းသားတွေကအပြင်မှာစပြီးဖြည့်ရှင်းရမယ်စသဖြင့်အဲ့လိုမျိုးတွေကြတော့ဒီဟာတွေကညှင့်ယူရမယ်အပေးယူလို့ရမယ်အဲကျမဟိုခဏခဏပြောပါတယ်ကျမတို့မြန်မာနိုင်ငံရေးယဉ်ကျေးမှုမှာဆိုလို့ရှိရင် negotiated compromise ပေါ့နော်အဲ့ညှိနှိုင်းဆွေးနွေးပြီးတော့အပေးအယူအလျှော့အတင်းလုပ်တဲ့ယဉ်ကျေးမှုကအင်တာမအားနေတယ်အဲ့တော့အဲ့ဒီယဉ်ကျေးမှုကိုတိဆောက်ရမယ်ဟိုဘာမှအလုံးဟာနှစ်ဖက်စလုံးဒီလိုပဋိပက္ခဖြစ်နေတဲ့အဖွဲ့အစည်းတွေပုံကိုယ်တွေဆိုလို့ရှိရင်နှစ်ဖက်စလုံးကနေနားလည်ရမှာကိုလူချင်းတာတရားရဂိုင်းနှုံးရမှာလုပ်မယ်ဆိုလို့ရှိရင်မဖြစ်နိုင်ဘူးအပေးအယူလုပ်ရမယ်အပေးအယူလုပ်ဖို့ဆိုတာဟာပထမအဦးဆုံးဆွေးနွေးညှိနှိုင်းရမယ်တိုင်ပင်ရမယ်အဲ့ဒီပုံစံနဲ့ပဲသွားရမှာဒါဒီမိုကရေစီပဲ
ဟုတ်ကဲ့အခုဒီအမေရိကန်ပြည်ထောင်စုကိုလာတဲ့ရွေးချက်မှာအမေရိကန်ပြည်သူတွေအမေရိကန်အစိုးရကိုအဓိကတောင်းဆန်းစုကြည်နဲ့ပေးခြင်းနဲ့ message ပြောခြင်းနဲ့စကားပါပါလေခင်ဗျာ
အဓိကပြောခြင်းနဲ့စကားကတော့ကျမတို့ဟာဒီမိုကရေစီအပြည့်အဝတော့မရသေးဘူးเนาะကျမတို့ဟာဒီမိုကရေစီလမ်းကိုစပြီးတော့ရှောင်နေပြီအဲ့တော့ကျမတို့နိုင်ငံဟာတကယ့်ကိုဒီမိုကရေစီကိုအခြေခံတဲ့လူအဖွဲ့အစည်းတစ်ခုဖြစ်ချင်လို့ရှိရင်ဒီမိုကရေစီအဆောက်အအုံနေခိုင်မာခြင်းလို့ရှိလို့ရှင်လူဆရာတွေအများကြီးရှိသေးတယ်အဲ့တော့အဲ့ဒီလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုဟာမိတ်ဆွေကောင်းတူအနေနဲ့ကျမတို့ ਨੇ ဝိုင်းဝန်းပြီးတော့ဆောင်ရွက်တာကိုကျမတို့လိုလားတယ်နောက်တစ်ခုကလည်းကျမတို့ဒီရှောက်ခဲ့ရတဲ့အင်တာမကျန်းတန်းနဲ့ဒီမိုကရေစီလှုပ်ရှားရေးခရီးမှာကျမတို့လိုဒီမိုကရေစီအတွက်လှုပ်ရှားခဲ့တဲ့အဖွဲ့အစည်းတွေကိုကူညီပေးခဲ့တဲ့အတွက်ထောက်ခံပေးခဲ့တဲ့အတွက်လည်းအမေရိကန်ပြည်ထောင်စုအစိုးရရောပြည်သူတွေရောကျေးဇူးတင်တယ်ဆိုတာကျွန်မဒါလာပြောဖို့ဖြစ်ပါတယ်
ဟုတ်ကဲ့အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံခြင်းနဲ့မြန်မာနိုင်ငံနဲ့သင်းမြအောင်ဆက်ဆံခြင်းနဲ့ဆန္ဒဟာသူတို့နိုင်ငံရဲ့အကျိုးစီးပွားအတွက်အဓိကအဖြစ်တရုတ်ကသူတို့တာကွယ်ခြင်းတို့ဘာညာဆိုပြီးတော့သုံးသပ်တာတွေရှိကြပါတယ်ဆိုတော့သူတို့ဆန္ဒနဲ့များသိပ်ပြီးဆန္ဒစောနေကြသလားအဲ့ဒါရောက်မှတော့အောင်ဆန်းစုကြည်ကသိပ်ပြီးတော့ဆန္ဒမစောကြပါနဲ့များတန်းနေရသလားဆိုတာလည်းစဉ်းစားမိပါတယ
်ဒီလိုပါဘယ်လိုပဲပြောပြောပေါ့နော်ကျမတို့နိုင်ငံရဲ့အနေအထားဒီနိုင်ငံနှစ်နိုင်ငံရဲ့ဆက်ဆံရေးဆိုတာဟာအာ geopolitics ပေါ့နော်ဒီပထဝီနိုင်ငံရေးကလည်းဘယ်လိုမှလွတ်ကင်းလို့မရအောင်အဲနောက်ပြီးတော့အရင်အစင်လာတွေကလည်းလွတ်ကင်းလို့မရအောင်အဲ့တော့ခါကြတော့ကျမတို့မြန်မာနိုင်ငံဟာအိန္ဒိယနဲ့တရုတ်နဲ့နောက်အရှေ့တောင်အာရှ ကြားမှာရှိနေတဲ့နိုင်ငံလို့ဖြစ်နေတယ်။အဲ့ဒီလိုနိုင်ငံနဲ့ဆက်ဆံတဲ့နိုင်ငံမှာဒီပတ်ဝန်းကျင်ကအင်အားကြီးတဲ့နိုင်ငံတွေရဲ့အနေအထားကိုထက်တွက်တယ်ဆိုတာဒါသဘာဝကြပါတယ်။ဒီလိုတရုတ်နိုင်ငံနဲ့ရဲ့အနေအထားကိုမထက်တွက်ဖက်နဲ့မြန်မာနိုင်ငံနဲ့ဆက်ဆံရမယ်ဆိုလို့ပြီးတော့အဲ့လိုတောင်းဆိုခြင်းကဘယ်လိုမှသဘာဝမကျပါဘူး။ဒါပေမဲ့အဲ့ဒီဟာကိုထက်တွက်လို့ဒါကျမတို့ကိုထိခိုက်စေတယ်လို့လည်းဒါလို့လည်းကျမတို့သုံးသပ်စရာအကြောင်းမရှိပါဘူး။ကျမတို့ကိုယ်တိုင်ကလည်းကျမတို့ရဲ့အင်းနီးနာချင်းနိုင်ငံနေနဲ့အဆင်ပြေစေခြင်းနဲ့အဆင်ပြေပြေလည်းနေခြင်းနဲ့ပြီးတော့ဟိုအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီတရုတ်ပြည်ထောင်စုနိုင်ငံတို့အိန္ဒိယတို့နဲ့အဆင်ပြေပြီးတော့ကောင်းကောင်းမွန်မွန်ဆက်ဆံရေးကိုတိဆောက်ချင်တယ်လို့ကျမယုံကြည်တယ်။အဲဒါကြောင့်မို့လို့ကျမတို့အားလုံးအတွက်အကျိုးရှိမဲ့နိုင်ငံရေးမူတွေကိုကျမတို့ချမှတ်ပြီးတော့သွားမှာပဲ။အဲလိုဟိုလူနဲ့တဲ့လို့ဒူဂျင်လူနဲ့မတဲ့ဘူးဆိုတာဒါမျိုးဟာအဲအင်မတန်မှအဲနည်းနည်းသေးသေးနဲ့အမြင်တွေပဲလို့ကျမထင်ပါတယ
်။ဒါကျွန်တော်နောက်ဆုံးတစ်ခုမေးခွန်းပြုပါ။အဲဒါကရခိုင်ပြည်မှာဖြစ်ခဲ့တဲ့ဒီ communal violence လူအုပ်စုချင်းအကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးအဖွဲ့ဆိုတဲ့အဖွဲ့တော်တချို့ပါပေါ့လေ။တောင်ဆန်းစုကြီးကိုဝေဖန်ကြပါတယ်။ဒီကိစ္စမှာတောင်ဆန်းစုကြီးတက်တက်ကြွကြမပြောပါလားဆိုပြီးတော့
တတိယကြော်မပြောပါလားဆိုတော့ဘာကိုအခြေခံပြောတာလဲတော့မသိဘူးပေါ့နော်ကျမကဆိုလို့ရှိလို့ရှိရင် Professor Quintana နဲ့လည်းတွေ့ခဲ့တယ် Mr. Gutierrez နဲ့လည်းတွေ့ပြီးပြီလာဟိုတလောအစင်းနဲ့တူရကီနိုင်ငံသားရဲ့ဝင်ကြီးနဲ့တွေ့တယ်ကျမတို့ဒီကိစ္စတွေကိုဒါခါလေတည်တည်ဆတ်ဆတ်ဆွေးနွေးကြတယ်လူ့အခွင့်အရေးဘယ်လောက်အရေးကြီးတယ်ဆိုတော့ကျမတို့ပြောတယ်ကျမတို့ရဲ့မူကလူ့အခွင့်အရေးနဲ့ဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုတော့ခွဲခြားလို့မရဘူးဒီလူခွင့်ရေးကြညာစာတမ်းညီသားမမှာကိုပါပြီးသားလေလူခွင့်ရေးကိုတရားဥပဒေစိုးမိုးခြင်းနဲ့ကောက်ခွင့်ရမယ်စောင့်ရှောက်ရမယ်ဆိုတော့ပါပြီးသားပဲဒါပေမဲ့ကျမတို့ကနေပြီးတော့အခုအချိန်ခါမှာဒီငင်းချမ်းရေးရအောင်လို့ဒီဟိုအပိပက္ခတွေငင်းအောင်လို့လုပ်နေတာဟာအစိုးရဖွဲ့စည်းရလုပ်နေတာအုပ်ချုပ်ရေးဖွဲ့ရလုပ်နေတာအဲ့ဒီအုပ်ချုပ်ရေးဖွဲ့ရလုပ်နေတဲ့ကိစ္စတွေကိုလည်းကျမတို့ကနေထိခိုက်အောင်မလုပ်ချင်ဘူးတကယ်ပဲကျမတို့ကနေပြီးတော့တခုခုလုံနိုင်လို့ရှိရင်ကျမတို့လုတ်ပေးမယ်။ဒါမှမဟုတ်ကိုကမလုံနိုင်မင်းနဲ့တက်တက်ဝေဘာနဲ့အလုပ်တွေလည်းကျမတို့မလုပ်ချင်ဘူး။နောက်ပြီးတော့လည်းတစ်ဖက်နဲ့တစ်ဖက်ပို့ပြီးတော့ပဋိပက္ခကြီးပွားစေမယ့်အမျက်မုန်းနှင်းမှုတွေပို့ပြီးတော့ထောင်လွှားစေမယ့်အပြောတွေလည်းကျမတို့မပြောချင်ဘူး။ဒီလိုမပြောလို့ဘက်လိုက်ပြီးတော့မပြောလို့ကျမတို့မကျေနပ်ဘူးဆိုရင်တော့လည်းကျမတို့ခံရမှာပဲ။ဟိုကျမကိုအရင်လန်ဒန်မှာတုန်းကပေါ့နော်။အဲ့ဒီဟာကတော့ကချင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ပါကျမကိုကချင်အလူငယ်တယောက်ကထပြီးတော့ဝေဖန်ပါတယ်ဘာဖြစ်လို့ကျမကနေပြီးတော့တက်ကို condemnation ပေါ့နော်သူကသုံးတယ်ဘာဖြစ်လို့မရှုံချလဲဆိုတော့ကျမကပြောတယ်ကျမတို့က condemnation အလို့လုပ်ချင်တာမဟုတ်ဘူး reconciliation အလို့လုပ်ချင်တာပြန်လဲရင်ကြားစေရေးအလို့ကိုကျမတို့လုပ်ချင်တာဘယ်သူ့ဘုံမှာရှုံချပြီးတော့တိုက်ခိုက်တဲ့အလို့မျိုးကိုလုပ်ချင်တာမဟုတ်ဘူးဒီလိုလုပ်ချင်းအဖြစ်ပြန်လဲရင်ကြားစီရေးဆိုတာမဖြစ်နိုင်ဘူးဒီအတိုင်းပဲကျမတို့ကနေပြီးတော့ဟိုနှစ်ဖက်စလုံးကိုကြည့်တဲ့နေရာမှာလူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးကိုအခြေခံပြီးတော့ကျမတို့ကြည့်မယ်ဘယ်ဘက်ကမှဟိုကိုယ့်ရဲ့နိုင်ငံရေးအကျိုးအမြတ်ထွက်ရေးအတွက်ဘက်လိုက်ပြီးတော့ပြောတာမျိုးကျမတို့မလုပ်ဘူးဒီလိုဘက်လိုက်ပြီးပြောတာမျိုးဟာပဋိပက္ခတွေကိုပြင်းငိမ့်ငြင်းအေးသွားစေမှာမဟုတ်ဘူး။နောက်ပြီးတော့လေအခုအုပ်ချုပ်ရေးဘက်ကနေပြီးတော့စ조사နေတဲ့ကိစ္စတွေကိုလည်းကျမတို့အနေနဲ့မပြင်းမြောက်သေးခင်ကိုပျက်စီးအောင်လို့အခက်အခဲဖြစ်အောင်လို့လုပ်ဖို့ကျမတို့ရည်ရွယ်ချက်မရှိဘူး။ကျမတို့ဘာလုပ်ပေးနိုင်လဲ။လုပ်ပေးတာရှင်ကျမတို့လုပ်ပေးမယ်။ကျမတို့ဘာလုပ်ပေးနိုင်လဲ။ကျမတို့ဒုက္ခတွေတွေပေါ့နော်။တတ်နိုင်သမျှကျမတို့ကူညီပါတယ်။ NLD ကသိတဲ့အတိုင်းပဲသိပြီးတော့ချမ်းသာတဲ့အဖွဲ့အစည်းတော့မဟုတ်ပါဘူး။ဒါမှလည်းကျမတို့တတ်နိုင်သမျှကျမတို့ဟိုဒုက္ခတွေကိုအကူအညီပေးတယ်ဟိုဘက်ဒီဘက်မခွဲခြားဘဲနဲ့ကျမတို့အကူအညီပေးတယ်ကျမတို့ရဲ့အကူအညီကိုအုပ်ချုပ်ရေးဘက်ကပဲတောင်းတခြားဒီအကူအညီတောင်းနိုင်တဲ့ဘက်ကတောင်းလို့ကျမတို့မှာပေးနိုင်တဲ့အနေအထားမှာရှိရင်တော့ကျမတို့ကအဆင်သင့်ပါပဲ
ဟုတ်ကဲ့ခင်ဗျာသူကျေးဇူးတင်ပါတယ်